ဒီတစ်ပတ်တော့တဘာဝပဝန်းကျင်ကိုညဉ့်ညမ်းစေတဲ့စွန့်ပစ်ပစ္စည်းတွေကိုတန့်စင်ဖို့အတွက်အပင်တွေကိုအသုံးချတဲ့အကြောင်းတွေကိုပြောပြခြင်းပါတယ် National Academy of Science လို့ခေါ်တဲ့သိပ္ပံအကယ်ဒမီကထုတ်တဲ့သုတေသနစာရင်းနှစ်ခုမှာဖောက်ခွဲပစ္စည်းတွေစီကထွက်တဲ့အစိတ်တွေကိုတန့်စင်ဖို့နဲ့ရင်နံနဲ့ဆက်မှုစွန့်ပစ်ပစ္စည်းတွေကထွက်တဲ့အစိတ်တွေကိုတန့်စင်ဖို့အပင်တွေကိုသုံးတဲ့အကြောင်းတွေကိုရေးသားထားပါတယ်။တဘာဝပေါက်တဲ့အပင်တွေကိုဖြစ်ဖြစ်ပြုပြင်ပြောင်းလဲထားတဲ့အပင်တွေကိုဖြစ်ဖြစ်အခုလိုပဝန်းကျင်ညဉ့်ညမ်းစီတဲ့စွန့်ပစ်ပစ္စည်းတွေရဲ့အန္တရာယ်ကနေရောပါအောင်လုံနိုင်တာမို့ဒီအပင်တွေအကြောင်းကိုသေသေးချာချာသိရအောင်ရေစင်းစိုက်ပျိုးရေးတက္ကသိုလ်အကြီးအကဲအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဆရာဒေါက်တာဆလိုင်းထွန်းတန်းကိုမေးကြည့်ပါတယ
်။အပင်တွေကိုကျွန်တော်တို့ဓာတ်ခွဲကြည့်မယ်ဆိုလို့ရှိရင်elements ပေါင်း၄၀လောက်တွေ့ရတယ်တကယ်သူတို့အတွက်အဆုံးချတာက16မျိုးပဲဆုံးချတယ်ကျန်တဲ့24မျိုးကသူတို့မှ choice မရှိဘူးသူတို့ဆက်ရတာပဲအထူးသဖြင့်ကျွန်တော်တို့ဘုံမှာဒီမှာအခက်အခဲဆုံးဟိုကဘတ်တော်ကားထွက်လာတဲ့ carbon dioxide တွေရန်ကြီးထွက်လာတဲ့နောက်ပြီးတော့ဒါရမီရှုတဲ့ဥစ္စာတွေအဲ့ဒါ carbon dioxide တွေထွက်လာတယ်အဲ့ဒါတွေကတော်တော်ကိုဒုက္ခပေးတဲ့အတွက်ပြင်းနေဆိုင်တယ်အဲ့ဒီကထွက်လာတဲ့ carbon dioxide တွေကိုဘေးကချက်ချင်းအလွယ်တကူစူစားလိုက်တယ်ခဲတွေရှိတယ်ကျွန်တော်တို့ကိုတက်ရှိတယ်မှလည်းပဲအဲ့ဒီခဲတွေကလည်းပဲစပင်တွေကစားနိုင်တယ်ဒီခဲတွေကစိတ်ပေါ်တော့မပြတ်နိုင်ဘူးပေါ့အဲ့လိုမျိုးတွေ
ပဝန်းကျင်ကိုညဉ့်ညမ်းစေတဲ့စွန့်ပစ်ပစ္စည်းတွေနဲ့ပတ်သက်ပြီးတော့လည်းအခုလိုပြောပြပါတယ
် toxic waste to call it သူတို့ညဉ့်ညမ်းမှညဉ့်ညမ်းစေတဲ့ဥစ္စာက၃မျိုးရှိတယ်တစ်ခုက industrial waste ဆက်မှုလည်းမှုလုပ်ငန်းတွေအနေနဲ့ထွက်သွားစားနောက်တစ်ခုကစစ်တပ်ကနေပြီးတော့မှအခု TNT တို့လိုပောက်ကွဲစီတတ်တဲ့ရန်တွေအနေနဲ့ထွက်တဲ့ဥစ္စာနောက်တစ်ခုကရင်းနှံဒီဖိတ်စင်တဲ့အခါဒီအစိတ်တွေကိုညီကြီးပေါ်မှာဆိုလို့ရှိရင်ဒီလူတွေတဲ့နေရာနာမှာအဲ့ဒါတွေကိုတန်းပြီးတော့ဆယ်ယူရမယ်သဘောရှိလာတယ်။စိုက်ပျိုးရေးကဆိုလို့ရှိရင်သူနိုက်ထရိုဂျင်တွေကိုဒီမှာလိုတာတဲ့ပို့ပြီးတော့ထည့်မိတဲ့အခါကျလို့ရှိရင်ဟိုညီကြီးတဲ့ဝင်သွားတယ်။အဲ့ဒါနိုက်ထရိုက်ဖြစ်သွားတယ်။နိုက်ထရိုက်ဖြစ်တော့အဲ့ဒီနိုက်ထရိုက်ကတောက်ရေးတဲ့မှာဝင်သူလဲတော်တော်လေးဒုက္ခပေးတယ်။ခတ်တင်းတင်းလေးနေရာမှာ50ဒေးလောက်အပြည့်မှာဆိုလို့ရှိရင်တော့ဘိုင်ယိုဒီဖိစာကသူကသူတက်စီမသွားလို့ရှိရင်သူအောက်ဆင်းသွားတာပဲဒီဒီအောက်ကိုဒါဆိုကြဘယ်ရောက်သွားလဲဆိုလို့ရှိရင်အဝေးစီးရေထောက်တဲ့တောက်ရေးတဲ့ကိုရောက်သွားတယ်။အဲ့ဒါမရောက်အောင်ဆိုလို့ရှိရင်သူ့ဖြစ်စီနေအောင်ဆေးပြေးအထက်ကိုဆိုလို့ရှိရင်မြက်နဲ့လုံလို့ရတယ်။ဆေးပြေးအောက်ဆိုလို့ရှိရင်မြက်ကမစုံတော့ဘူးလုံလို့မရတော့ဘူး။အဲ့ဒီကြတာအပင်ကြီးတွေလောက်တယ်။အဲ့ဒီမှာ popular ပင်ကသူ့လက်တပင်တိုင်းလေးတွေပါ popular ကအပွေးကဖြူတယ်သူကကျွန်တော်တို့ဗမာပြည်ကမြောက်ချောပင်နဲ့တော်တော်ခက်စင်စင်ရှိတယ်သူက။အဲ့ဒါကိုသူ့ကိုဆုတ်ခိုင်းတယ
်။အခုလိုအပင်တွေနဲ့အန္တရာယ်ရှိတဲ့ဓာတုပစ္စည်းတွေကိုဖယ်ရှားဖျက်ဆီးနိုင်တယ်လို့ဓာတုအစိတ်တွေစုပ်ယူထားတဲ့အပင်တွေကိုသရဝါရီစားမိပြီးအန္တရာယ်ကြီးနိုင်တာကိုလည်းအခုလိုထောက်ပြပါဗျာ
အခုဒီကိနားနဲ့မြေဆုံးချားတယ်မှာအဲ့ဒီမှာရွှေတူတယ်လို့ပြောတယ်ကမ်းပင်းနာမှာအဲ့ဒီမှာရွှေကိုဘာနဲ့ဖမ်းတယ်ဆိုလို့ရှိရင်ဗဒားနဲ့ဖမ်းတယ်အဲ့ဒီဗဒားကမြေထဲမှာရေထဲကိုတစ်ခါပြန်သွားတာပဲအဲ့ဒါကဘလူကပြန်စားမိလဲဆိုလို့ရှိရင်အပင်ကစားတာပေါ့ဗျာအဲ့ဒီအပင်ကိုဘလူကစားတယ်လို့ဆိုလို့ရှိရင်ငါကစားတယ်တကယ်ငါကိုဘလူကစားဆိုလူကစားတာပေါ့အဲ့ဒါတွေကကိုကျော်ဦးစီမှာဒုက္ခရောက်တာပေါ့လေ
မြန်မာနိုင်ငံမှာစွန့်ပစ်ပစ္စည်းအစိတ်တောက်တွေနဲ့ခဲစိတ်ရမ်းစိတ်တင့်မဲ့အန္တရာယ်တွေကိုလည်းတေးသေးချာချာလိလာဖို့လိုအပ်နေပြီလို့လည်းပြောပါတယ
်ဓမ္မတိမစက်တကွလူတင်းနတ်လိချင်းတော့တင်းနတ်ကနေပြတ်လိုက်ရောအဲ့တော့အဲ့ဒီမှာခဲတွေရောရမ်းတွေရောအဲ့ဒီနေရာတွေမှာပုံပြနေတယ်အဲ့ဒီစက်တကွမှာအဲ့ဒီနေရာမျိုးဟာလေတော်တော်လေးကိုဒုက္ခရောက်နိုင်တယ်အဲ့ဒီနေရာဒီမှာသူ့ဒီမှာဘာလုပ်ကြလဲလို့ဆိုလို့ရှိရင်ဒီမှာဘက်တီးရီးယားတွေ့တယ်လို့ပြောတယ်ဒါဘက်တီးရီးယားရဲ့လို့တော့မပြောဘူးသို့တော်လည်းပဲအဲ့ဒီဘက်တီးရီးယားက TNT တို့ဒီရန်ဒီ RDX တို့ကိုသူတို့ကစားနိုင်တယ်အဲ့ဒီဘက်တီးရီးယားစားလို့ရတဲ့ဥစ္စာသူဖြစ်ထုတ်နိုင်တဲ့ဥစ္စာကသူ့မှာ chemical ရှိတယ် gene ရှိတယ်အဲ့ဒီဘက်တီးရီးယားအဲ့ဒီ gene နာမည်က Arabidopsis လို့ခေါ်တယ်အဲ့ဒီ gene ကိုအပင်ထဲမှာသူတို့ကထည့်လိုက်တဲ့အခါကျလို့ရှိရင်အဲ့ဒီအပင်ကစိတ်တွေကိုသူတို့ကစားသုံးတယ်စားသုံးပြီးတော့သူတို့ကခြေဖြတ်တယ်အဲ့ဒီသဘောပါပဲအဲ့တော့ဗမာပြည်မှာလည်းအဲ့ဒါလေးတွေကိုကျွန်တော်တို့အထူးသဖြင့်ဒီစက်ပစ်ကွင်းတို့လို့နောက်ပြီးတော့မိုင်းတွေထောင်ထားတဲ့နေရာတွေမှာတော်တော်ခမင်းများထောင်ထားလို့ရှိရင်အဲ့ဒါလည်းစိုးရင်ရတယ်အဲ့ဒါလည်းပဲကျွန်တော်တို့လိုတယ်ဟိုတဲ့ industrial waste နေလည်းပဲကျွန်တော်တို့မှတော့ကြီးမတတ်နိုင်သေးဘူးကျွန်တော်တို့စိုက်ပျိုးရေးဘာတွေမှာလည်းပဲဒီ nitrogen waste ဖြစ်တော့အောင်ကျွန်တော်တို့မဆုံးနိုင်သေးဘူးပြောတော့လည်းပဲဒါကကျွန်တော်တို့အတွက်အများကြီးအထောက်အကူပြုတယ်ကျွန်တော်တို့လုပ်ထားတာတရားနောက်ကိုကျွန်တော်တို့လည်းပဲဒါတုတ်တက်လာတော့မယ်တုတ်တက်လာတဲ့အခါကျလို့ရှိရင်ဒီ industrial waste တွေပြီးတော့ military waste တွေနောက်ပြီးတော့ဒီ petrochemical waste တွေကိုကျွန်တော်တို့ကထိန်းနိုင်ဖို့ရာဂျင်းကိုကိုအပ်လုပ်ထားတဲ့ Arabidopsis ဂျင်းတွေလို့ပါတဲ့အပင်တွေကိုလည်းကျွန်တော်တို့ဖုံးဖို့လိုလာမယ်လို့ကျွန်တော်ထင်တယ်ဒါကျွန်တော်တို့ဘလို့အထိတောက်ရီတို့ဘာတို့ကိုဒုက္ခပေးနေတယ်လဲဆိုတော့ဘလူးမ study လုပ်ထားတာတော့ကျွန်တော်မကြောက်လို့ဘူးလုပ်ဖို့လည်းသိနေပြီလို့ထင်တယ်
ဆရာဒေါက်တာဆလိုင်းထွန်းသန်းရဲ့ပြောကြားခြင်းတွေပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်။